ားခြင
်းဒီမြန်မာနိုင်ငံရေးမှာဒေါက်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကဘလောက်ထိရှိနေပါသေးလဲဒီဒေါက်ဆန်းစုကြည်ကိုဖန်ဆီထိမ့်သိမ်းထားတာအချိန်ကြာလာတာနဲ့အမျှပေါ့သူခေကုန်ပြီးသူကဏ္ဍမရှိတော့ဘူးအဲ့လိုပြောဆိုနေကြပါတယ်ဒီပုံမှာဘယ်လိုသဘောရပါသလဲ
သူခေကုန်ပြီးသူခံကဏ္ဍမရှိတော့ဘူးဆိုတာစစ်ကောင်စီရဲ့ဆန္ဒပါသူကိုဖန်ဆီထောင်ချထားတာကိုနှက်ကဒီလိုဖြစ်အောင်သူကတဖြည်းဖြည်းနိုင်ငံရေးမှင်းမှင်သွားအောင်ဆိုပြီးတော့စစ်ကောင်စီရဲ့ဆန္ဒနဲ့လုပ်ပါတယ်စစ်ကောင်စီအကြောက်ဆုံးအားလည်းပဲမြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်ပဲဖြစ်ပါတယ်ဆိုတော့သူခံကဏ္ဍဟာတကယ်ပဲမရှိတော့ဘူးလားဆိုရဲမေးခွန်းကျွန်တော်စံတမန်တယောက်ကိုမေးဘူးပါတယ်အာဆီယံမှာလည်းတာဝန်ထမ်းဆောင်မှုတွေမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေမှာလည်းပဲစံမကြီးအဖြစ်နှစ်ပေါင်းများစွာထမ်းဆောင်ခဲ့တဲ့ဝိုင်းရင်တမတူပါဒေါက်ဆန်းစုကြည်အခမ်းကဏ္ဍမရှိတော့ဘူးဆိုတာခင်ဗျလက်ခံတာဆိုတော့အဲ့ဒါကျွန်တော်ဖြေလို့မရပါဘူးတဲ့မြန်မာပြည်သူတွေဆုံဖြတ်မဲ့ကိစ္စသာဖြစ်ပါလို့ပြောတယ်ဆိုတော့ကျွန်တော်အတိတ်ပဲဖွင့်ကြည့်ရပါသေးတယ်စံတမန်စကားမြန်မာပြည်သူတွေဆုံဖြတ်မှာဟုတ်ပါတယ်မြန်မာပြည်သူတွေဆုံဖြတ်ထားပြီးပြည်သူဆုံဖြတ်တယ်ဆိုတာမဲဆန္ဒနဲ့ဆုံဖြတ်ခြင်းသာလို့မှန်ကန်လို့ဖြစ်ပါတယ်ဆိုတော့2020ဒီလူတွေအနာမသိငင်မှာလုခဲ့တဲ့ရွေးကောက်ပွဲမှာကြည့်မယ်ဆိုရင်ဒေါက်တာဆန်းစုကိုလူဘလောက်ထောက်ခံတယ်ဘလောက်လက်ခံတယ်ဆိုတာပေါ်လွင်နေပါတယ်ဆိုတော့ဒေါက်တာဆန်းစုရဲ့အခန့်ကဏ္ဍဟာဒါကိုကြည့်ရင်မစမိတ်မသိပါဘူးဆက်လက်ပြီးတော့ရှိနေစေလို့ပြောရမှလို့ထင်ပါတယ်မြတ်စင်အ
ဲ့တော့အခုလက်နဲ့ကင်ခုကန်တော်လန်နေကြတဲ့လူရဲ့တရားဒေါက်ဆန်းစုကြည်ဆွဲကင်ထားတဲ့ဟို non violence အကြမ်းမဖက်ရေးမှုနဲ့တွားပြီးတော့ဆန့်ကျင်နေတဲ့သဘောဖြစ်ပါတယ်ဒီလိုလက်နဲ့ကင်ခုကန်နေတဲ့တော်လန်ရေးကိုကဒေါက်ဆန်းစုကြည်ကလက်ခံနိုင်မှာမလ
ားဒီလက်နဲ့ကင်ခုကန်တော်လန်နေတဲ့လှုပ်ရှားမှုကိုကြည့်ရင်တကယ်တော့အစကနူးတော်လန်ရေးဟာဒီလက်နဲ့ကင်တော်လန်ရေးနဲ့စတာမဟုတ်ပါဘူး CDM လို့ခေါ်တဲ့civil disobedience ဒါလက်နက်ကင်မကင်တဲ့အနုနည်းဆန့်ကျင်မှုကဖြစ်ပါတယ်ဒီလိုလုံးလုံးမရဘူးစစ်ကောင်စီကမခွဲမကြသိရဲဆဲဆဲကိုအခုလုံးတွေးရမြင်များလှမ်းပစ်ပြီးတော့တတ်နေတဲ့အတွက်ကြောင့်ဒီလက်နက်ကင်တော်လှန်ရေးအဆင့်ကိုရောက်သွားတာဖြစ်ပါတယ်ဆိုတော့အဓိကမူရင်းကတော့ non violence နဲ့စခဲ့တာပါဆိုတော့ဒီအခုတော်လှန်နေကြတဲ့ဒေါက်ဆန်းစုကြည်လက်ခံပါမလားဆိုတာတက်ဒီတော်လှန်နေတဲ့လူတွေကဒေါက်ဆန်းစုကြည်ကသူတို့ non violence လမ်းကြောင်းကိုမှမကန်ကခေါ်ဆောင်နိုင်တဲ့ဆိုရင်ဒီဘက်ကလူရဲ့လက်ခံမလားဆိုတာမေးခွန်းဖြစ်ပါတယ်အခုလက်နက်ကင်တော်လှန်နေရတယ်ဆိုတာလည်းပဲနိုင်ငံရေးအရာအလုံးဖြစ်တဲ့အတွက်ကြောင့်တော်လှန်နေရတာဖြစ်ပါတယ်ဆိုတော့လက်နက်ကင်တော်လှန်ရေးစစ်အောင်နိုင်ရေးဆိုတာဟာဒီဒီမိုကရေစီရရှိရေးအတွက်ဒီမှန်ချက်ပန်းနိုင်မဟုတ်ပါဘူးအဲ့ဒီဒီမိုကရေစီရရှိရေးလမ်းကြောင်းရဲ့ဒါကြွေးကြော်သံတရားသာဖြစ်ပါတယ်နိုင်ငံရေးမှာကြွေးကြော်သံဒီမှန်ချက်ပန်းနိုင်မဟုတ်ဘူးအလုတ်ရဲ့လမ်းညွန်တာဖြစ်တယ်ဆိုရဲဆူဆူစကားရှိပါတယ်ဆိုတော့အခုစစ်အောင်နိုင်ရေးလို့ကြွကြော်ပြီးတော့တော်လှန်နေကြတဲ့လူတွေဟာလည်းပဲသူတို့ရဲ့ဤမှန်ချက်ပတ်နိုင်ဖြစ်တဲ့ဒီမိုကရေစီရောက်ရှိရေးအတွက်ဒါကိုလုပ်ငန်းတရအနေနဲ့အသုံးပြုနေတာဖြစ်တယ်လို့ပဲကျွန်တော်ကမြင်ပါတယ်ဒေါက်တာဆန်းစုကြည်ကတော့ဒီကိစ္စမှာသူကတောင်းရင်စစ်စပ်ပေးဖို့ဒါပြလို့ဆောင်ရွက်ပေးဖို့ဆိုတာသူကရွေချက်ရှိပါလိမ့်မယ်သူကနိုင်ငံရေးနည်းနဲ့သာထွက်ပေါက်ရှာမယ့်ကိစ္စဖြစ်ပါတယ်ဒီကိစ္စလည်းနဲ့ကရင်တိုက်နေလို့တစ်ဖက်ကတစ်ဖက်ပြတ်တိုက်မယ်ဆိုပြီးတော့လည်းဖြစ်နိုင်ဖို့အလားလာမရှိပါဘူးစစ်တပ်ကလည်းဆက်လက်အုပ်ထုတ်လို့ဘယ်လိုမှရနိုင်မှာမဟုတ်တော့ဘူးသူတို့သူများစီကလက်နဲ့ရလို့ဘလောက်ပဲနှိမ့်နေနှိမ့်နေဒီဘက်ကလည်းလက်ခံမှာမဟုတ်တော့ဘူးဆိုတော့ဒီဟာကိုပြေလည်အောင်သူတို့ကလက်နဲ့ကိုပေးချပြီးတော့မင်းရင်းကနဲ့ဆွေးနွေးအောင်ဆိုပြီးတော့လည်းပဲလာပြောမှာမဟုတ်ဘူးဂျာတရားကတော့ရက်ခံပြီးတော့ဆွေးနွေးဖို့လိုပါတယ်ဒီနေရာမှာအယုံကြည်ဆုံးလူကတော့ဒေါက်တာဆန်းစုပြဖြစ်ပါလိမ့်မယ်နောက်တစ်ချက်အရေးကြီးတာကမြန်မာနိုင်ငံရေးဟာလူပုဂ္ဂိုလ်ချင်းကကိုယ်ဝယ်မှုပေါ်မှာသိပြီးတော့မူတည်ပါတယ်ဆိုတော့ဒေါက်ဆန်းစုကြည်ရဲ့အစဉ်လာသွေးသဘာဒီကိစ္စဟာလည်းသိအရေးကြီးပါတယ်သူနေမှာအစားထိုးနိုင်မယ့်လူကရှာပါတယ်ဒီညမှာ
အထူးသဖြင့်ထိုင်းနိုင်ငံဂျာယီဝင်ကြီးဒွန်ပရမိုးဝန်နိုင်ကဒီဇူလိုင်လထဲမှာပဲအာဆီယံဝင်ကြီးများအစည်းအဝေးမတိုင်ခင်မှာဒေါက်ဆန်းစုကြည်နဲ့တွေ့ပြီးတော့တွေ့ခဲ့ပါတယ်သူကဒါကိုအစည်းအဝေးမှာရုပ်တရက်ဟိုပြောလိုက်တယ်ပေါ့နော်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းတွေ့ဆုံဆွေးနွေးရေးကိုဟိုတိုက်တွန်းပါတယ်လို့ပြောတယ်လို့သူကပြောပါတယ်ဒီတော့ဒီနေရာမှာဒေါက်တာဆန်းစုကြည်ရဲ့အခမ်းကဏ္ဍကဘယ်လိုအရေးပါလာနိုင်ပါလဲ
အာဒေါက်တာဆန်းစုကြည်ရဲ့အခမ်းကဏ္ဍအဓိကအဖြစ်ကဒီနေရာမှာလက်နက်ကင်တော်လှန်ရေးစီရင်နီးကနေပြီးတော့နိုင်ငံရေးနီးကိုကူးပြောင်းတဲ့နေရာမှာစိတ်အရေးပါပါတယ်ဒါသူမရှိရင်မဖြစ်တဲ့လူဟာအဲ့ဒီနေရာမှာတော့သူကတွေ့ဆုံဆွေးနွေးရေးကိုအားပေးတယ်ပြောတာသူ့ကိုလှုပ်ပြီးတော့သူ့ကိုအဆုံးတာသူကလုပ်ပေးမယ်ဆိုတာပြောတာမဟုတ်ပါဘူးပြည်သူတွေဒုက္ခရောက်နေကြပြီဒါကြောင့်တွေ့ဆုံဆွေးနွေးကြဖို့သူကလူလာတယ်ဆိုပြီးတော့ပြောလိုက်ခြင်းသာဖြစ်ပါတယ်သူရဲ့အသုံးနှုတ်ကိုနိုင်ကဆိုတော့သူရဲ့အခန့်ကဏ္ဍအရေးပါပါတယ်သူကစောစောကကျွန်တော်ပြောခဲ့လိုပဲသူသားလျင်နှစ်ဖက်စလုံးကိုညှိနှိုင်းပေးနိုင်မဲ့လူဖြစ်မယ်နောက်တစ်ခုဖြစ်နိုင်တာကတော့ သူနဲ့တယောက်တည်းနဲ့မဖြစ်ရင်လည်းပဲနိုင်ငံတကာကဝိုင်းဝန်းပန်ပိုးမယ်ဆိုတဲ့နေရာမှာလည်းလူရဲသူတို့အကျိုးအတွက်တော့သူတို့တွက်ကြတာပဲပေါ့လေသူတို့အကျိုးပါပဲမလုပ်ပါဘူးဆိုတော့တကယ်လို့ဒီအခြေအနေဖြစ်အောင်တိုက်တွန်းနိုင်မဲ့နိုင်ငံဟာအာဆီယံတဲ့အဓိကလုံထိုင်မှာတော့တရုတ်ကလုံရင်တော့ပူပြီးတော့ဖြစ်ကောင်းဖြစ်နိုင်မယ်ထင်တယ်။ဘာကြောင့်လဲဆိုတော့ရခိုင်ပြည်မှာဟိုရိုဟင်ဂျာတွေကိုပြန်ခေါ်ဖို့ပါညာတရုတ်ကတွန်းတော့စစ်ကောင်စီကလိုက်လုတာကိုတွေးရပါတယ်ဆိုတော့တရုတ်ရဲ့တိုက်တွန်းချက်ဟာစစ်ကောင်စီဘက်မှာအတော်လေးဩဇာကြီးနေတာကိုတွေးရပါတယ်ဆိုတော့လူတွေကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေအဲဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဒီအကြံပေးချက်ကိုတရုတ်ကဝိုင်းဝန်းပြီးတော့လုပ်ပေးမယ်ဆိုရင်တော့ဒါအတောင်ထက်ပေါ်နိုင်တယ်လို့ထင်ပါတယ်ကျွန်တော်တွေးမိတာပေါ့လေ
အဲစစ်ကောင်စီအနေနဲ့ဒေါအောင်ဆန်းစုကြည်ကိုအတုံးချခံဖို့လုပ်တဲ့သဘောပါလား
အဆုံးဖြတ်ရဲဆိုတာစောစောအလိုပြောသလိုပေါ့လူတိုင်းဟာသူတို့အကျိုးပိုင်မလူခုပေါ်လေဒီအလုပ်ကတော့လူနိုင်ငံတကာမှလည်းထိုနည်းတိုင်းပဲနိုင်ငံတိုင်းဟာသူတို့အကျိုးအတွက်လုပ်တာပဲခုနတရုတ်ကလုပ်တာလည်းပဲတရုတ်အကျိုးအတွက်အများကြီးပါလို့ပေါ့မြန်မာနိုင်ငံဟာသူတို့အတွက်စီးပွားရေးမဟာဗျူဟာရေးအရေးပါတယ်ဆိုတော့ဒီဒေသမှာညီညွတ်အောင်လုပ်ပေးနိုင်ရင်သူ့တက်ပို့ပြီးအမြတ်ထွက်မယ်သူစီးပွားရေးလုံးလုံးကောက်မယ်ဆိုတော့အဓိကအဖြစ်သူကလုပ်မယ်ဆိုတော့ကျန်တဲ့နိုင်ငံတွေကလည်းသူတို့အကျိုးစီးပွားရေးသူတို့ပြောကြမှာပါပဲဆိုတော့လူပုဂ္ဂိုလ်တူချင်းလည်းထုံနည်းလောက်ပဲဒီနိုင်ငံတွေမှာလည်းနိုင်ငံကောင်းဆောင်တွေဟာတိုင်းပြည်အတွက်လုပ်ရဘာပဲဖြစ်ဖြစ်သူတို့ပါတီသူတို့အနာတမြေရေးတွေအများကြီးပါပါတယ်ဆိုတော့ဘသူအတွက်ပဲစုံချချပေါ့လေအဓိကအရေးကြီးတာကမြန်မာနိုင်ငံမှာပြည်သူလူထုအတွက်အကျိုးရှိဖို့အရေးကြီးပါတယ်သူတို့အတွက်ကျန်တဲ့လူတွေအတွက်လှုပ်တဲ့လူတွေအတွက်အကျိုးရှိရမရှိတာပါထားလူထုအတွက်တကယ်အကျိုးရှိတယ်ဆိုရင်တော့အာဘသူအတွက်စုံချတာပဲစုံချခံရတာပဲဆိုတော့ဟာမိစရာမဟုတ်ဘူးလို့ထင်ပါတယ်ဒါကတော့လုံစင်းတဲ့ကိစ္စပါ
ဒီရင်မှာလဲကုလသမဂ္ဂကရောတော့နိုင်ငံတကာကပါဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတာရှိပါတယ်မရခဲ့ပါဘူးဒါပေမဲ့အခုဒီထိုင်းနိုင်ငံရဲ့ဝန်ကြီးသွားပြီးတော့ဒီလိုလုပ်ခဲ့တဲ့လူရဲ့အပေါ်မှာဝေဖန်ကြတာတွေလည်းရှိပါတယ်ဒါမှန်တယ်လို့ပြောလို့ရပါလားဒီလိုဝေဖန်နေတာတွေဟာ
ဝီတိုင်းရဲ့လူရဲ့ကိုနှစ်ပိုင်းခွဲကြီးရမယ်ထင်ပါတယ်ပထမတစ်ပိုင်းကတော့သူဟာဒေါအောင်ဆန်းစုကြည်နဲ့တွေ့ခဲ့တယ်ဒေါအောင်ဆန်းစုကြည်စကားကိုသူပြန်ပြောခဲ့တယ်တကယ်ကြောင့်ဘယ်သူမှမကန့်ွက်ဘူးဒေါအောင်ဆန်းစုကြည်နဲ့ဒေါအောင်ဆန်းစုကြည်ကဒီတွေ့ဆုံဆွေးနွေးရင်းနဲ့အဖြစ်ရှာဖို့တိုက်တွန်းလိုက်ပါတယ်ဆိုတဲ့ကိစ္စဘယ်သူမှဒါမှားတယ်လို့မပြောကြပါဘူးဒါကိုဘယ်သူမှမခံခဲ့ဘူးဆိုတော့အဲဒီဒွန်ပရမတ်ဝီနာယူကိုအဓိကဝေဖန်တာသူကအာဆီယံဘောင်ထက်မလုပ်ဖ ೇನೆ အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်ရတာနဲ့သူကိုလန့်ကိုထွင်ပြီးတော့လေဒါပုဂ္ဂိုလ်တူချင်းသွားပြီးတော့ individual လုပ်တယ်တနိုင်ငံချင်းလုပ်တယ်ဆိုတဲ့ကိစ္စဝေဖန်ကြတာပါဟာအာဆီယံရဲ့ဘောင်ကိုချိုးဖောက်တယ်လို့သူတို့ပြောကြပါတယ်ဆိုတော့ဒီနေရာမှာတခုပြောရစီအထိုင်းဝန်ကြီးဟာနည်းနည်းအလောတကြီးဖြစ်သွားတယ်မြန်မာနိုင်ငံကိုသွားတာဟာသူတို့အစိုးရမကြခင်ပြုတ်တော့မယ်နောက်တက်လာတဲ့အစိုးရဟာစစ်ကောင်စီနဲ့အလွန်သင်းမှာမဟုတ်ဘူးအဲ့တော့သူတို့လုပ်နေတဲ့စီးပွားရေးသူတို့အကျိုးအမြတ်တွေသူတို့ဆိုတာမှသူတို့ရဲ့ခရိုနီတွေသူတို့အစိုးရအတိုင်းအတာလူတွေသူတို့ဖိုင်မန်ကစီးပွားရေးသမားတွေလုပ်နေတဲ့လုပ်ငန်းတွေကိုထိခိုက်သွားမှာစိုးလို့ဖြစ်တယ်ဆိုတာသိပေါ်လွင်သွားပါတယ်ဒီအတွက်လည်းပဲသူကရှုတ်ချခံရတာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကတော့သူတွေကကောင်းတဲ့ရက်လည်းဘယ်လိုတစုံတရာပေါ်ထွက်လာနိုင်မလားဆိုတာကိုပဲမျှော်လင့်ပါတယ်။အာဆီယံပြည်ညာတဲ့ထက်မှလည်းပဲဒီကိစ္စကိုရှုတ်ချရလို့ပြောမထားပါဘူး။အာဆီယံနဲ့ဘာပဲလုပ်လို့အာဆီယံဘောင်တရားလို့ပါအုတ်ထားနဲ့ညီနိုင်ပါလို့ပါပြောထားပါတယ်ဆိုတော့ဒါဟာသောသောပြောလို့နှစ်ပိုင်းပေါ့လေ။တွေ့ဆုံဆွေးနွေးဖို့အကြံပေးတာကိုတော့ဘယ်သူမှမဝေဖန်ပါဘူး။သူရဲ့လုပ်ပုံလုပ်နည်းကိုသာဝေဖန်ခြင်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။
ရှေ့မှာဆက်ပြီးတော့ဟိုပြည်လေလာမဲ့အချိန်အလားအလားဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍဒါတွေကိုလည်းတစ်ချက်သုံးသပ်ပေးပါအောင
်အရှေ့မှာကျွန်တော်ကတော့ဆိုတော့ကျွန်တော်ကအကောင်းမြင်ပါတယ်ပြည်လေပါစေလို့လည်းကျွန်တော်မျက်နှာဆူတောင်းပါတယ်ကျွန်တော်တို့အခုဆိုရင်အချိန်နာသိကိုဆူဆူရွာတော်တော်တော့ကဟို Sky News ဆိုဘာလို့မှပြရတဲ့ document ကြည့်တော်တော်ကိုစိတ်မကောင်းစရာဖြစ်ပါတယ်လူငယ်တွေအသက်ပြေးပြီးတော့ဒါအစီခံရတဲ့ဟာတွေဆိုတော့ဒီဟာတွေအများဆုံးပတ်ပြောက်ကတော့ဒီကိစ္စကအဖြေရှာနိုင်ဖို့အဖြေပေါ်ထွက်လာဖို့အရေးကြီးပါတယ်ဒီလိုတိုက်နေလို့ကတော့ဒီတိုင်းဆက်ပြီးသွားနေဖို့မြင်ပါတယ်ဆိုတော့တစ်ဖက်တစ်ဖက်နှစ်ဖက်လုံးကထပ်ပေါက်ပိတ်လာတဲ့ခါမှာတော့ဒီနည်းနဲ့အဖြေရှာမှာပဲပေါ့လေဆိုတော့အဖြေရှာဖို့အတွက်အခုဒေါအောင်ဆန်းစုကြည်နဲ့တွေ့ခဲ့ပြီးတော့လည်းပဲဘာပဲပြောပြောစဉ်းစားကြရလမ်းတစ်ခုတော့ဖြစ်လာပြီဖြစ်တယ်ဆိုတော့ဒေါအောင်ဆန်းစုကြည်ကတော့ဒီကိစ္စကိုသူဆက်ပြီးတော့တိုက်တွန်းလိမ့်မယ်ထင်ပါတယ်သို့သော်လည်းပဲအာဒန်ဒူဆွေနေခွင့်ရှိအောင်အင်းဂျူဂျီဘက်ကလည်းသူတို့ကိုလုံးဝပယ်ချထားတာမဟုတ်ပါဘူးဆွေးနွေးနိုင်တဲ့အခြေအနေမရှိသေးလို့သာဖြစ်ပါတယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေဖြစ်ပါစီလို့ပဲမျှော်လင့်ပါတယ်အဲ့လိုဖြစ်လာရင်တော့အဆင်ပြေဖို့ယူဆပါတယ်မျှော်လင့်ရပါတယ်ဟုတ
်ကဲ့ပါကျေးဇူးတင်ပါတယ်အခုလိုဆွေးနွေးပေးတဲ့အတွက်ဦးကျော်စံပါရှင်
်